ရှေ့လက်ပိုင်းဒေသမှာအစ္စရေးနဲ့ပါလက်စတိုင်းကြားအပြန်အလှန်တိုက်ခိုက်နေတာတွေချက်ချင်းရပ်ပြီးအပြစ်ခတ်ရစေးရေးလုပ်ဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတင်းငွေငွေနဲ့မှတောင်းဆိုလိုက်ပါတယ်။တရင်တစ်ပတ်ကြာတိုက်ခတ်မှုအတွင်းအနည်းဆုံးပါလက်စတိုင်း180သေဆုံးပြီးအစ္စရေးဘက်က10ဦးသေဆုံးခဲ့ရပြီးနောက်အခုလိုတိုက်တွန်းလိုက်တာပါ
။ Fighting must stop. It must stop immediately.Rockets and mortars on one side.
တက္ကနီရာတွေကိုရကြပါချက်ချင်းရပ်ဖို့လိုပါတယ်တစ်ဖက်နဲ့တစ်ဖက်မော်တာဒုံးကျည်တွေနဲ့ပြစ်ခတ်မှုတွေဒီကြောင်းနဲ့အမြောက်ကြီးတွေတိုက်ခိုက်မှုတွေကိုလည်းရကြပါဒီလိုတောင်းဆိုချက်ကိုနှစ်ဖက်စလုံးကအလေးထားစဉ်းစားဖို့ကျွန်တော်အနေနဲ့မြစ်တာရက်ခံလိုပါတယ်အွန်လိုင်းကတဆင့်ကျင်းပတဲ့တင်းငွင်တွေနဲ့ကုလလုံခြုံရေးကောင်စီရေးပေါ်အစည်းအဝေးဘက်အတွင်းဂူတာရက်စ်ကအဲ့လိုပြောသွားတာပါစင်ကြီးတို့တရားမဲ့တဲ့တေကြီးမှုတန်တရားအကြမ်းဖက်မှုနဲ့ပျက်စီးဆုံးရှုံးမှုတွေကိုအဆုံးသတ်စေမဲ့အပြစ်ခတ်ရစဲရေးဖြစ်ပေါ်လာစေဖို့ကုလသမဂ္ဂကသက်ဆိုင်သူတွေအားလုံးနဲ့အလေးထားလှုပ်ဆောင်နေတယ်လို့သူကပြောပါတယ်အခုလိုအပြန်အလှန်တိုက်ခိုက်မှုအတွင်းပါလက်စတိုင်းကလေးငယ်55ဦးနဲ့အစ္စရေးကလေးငယ်2ဦးသေဆုံးခဲ့ရတယ်လို့ UNICEF ကသတင်းထုတ်ပြန်ပါတယ်လုံခြုံရေးကောင်စီအနေနဲ့တင်းငွေတွေနဲ့မှရေးပေါ်အစည်းအဝေးပွဲလုပ်ဖို့တရုတ်နော်ဝေးတူနီရှားနိုင်ငံတွေကတိုက်တွန်းခဲ့ပြီးဒီတင်းမာမှုတွေအဆုံးသတ်စေရေးအတွက်အမေရိကန်ဘက်ကတန်တမာရေးလမ်းကြောင်းအရစွမ်းကုန်ဆောင်ရွက်နေကြောင်းကုလဆိုင်ရာတန်အမတ်ကြီးလင်ဒါဂရင်းဖီးကလည်းပြောပါရခင်ဗျာ